မေရိကပြည်တော်စုရွေးကောက်ပွဲမှာသူဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလက်မခံသေးသေးနဲ့ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကတော့အာဏာဆွဲပြောင်းရေးလုပ်ငန်းတွေအတွက်စတင်ပြင်ဆင်နေပါပြီ။ဂျိုးဘိုက်ဒန်ရဲ့ရွေးကောက်ခံသူသမ္မတကမာလာဟဲရစ်တို့က buildbackbetter.com ဆိုတဲ့ website အသစ်ကိုဖန်တီးပြီးတော့တရားဝင်အာဏာရရဲ့ပထမဆုံးနေ့ကစပြီးအဓိကဦးစားပေးလုပ်ငန်းကိစ္စတွေကိုဖော်ပြထားပါတယ်။ကိုဗစ်ကရောဂါထိန်းချုပ်ရေးစီးပွားရေးပြန်လည်နလန်ထူနိုင်ရေးအသားရောင်ကွဲပြားမှုအခြေခံနဲ့မညီမျှမှုတွေတိုက်ချက်ရေးနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ချက်ရေးစတဲ့ကိစ္စလေးခုကိုပထမဆုံးဆောင်ရွက်သွားမယ်အကြောင်းအဲ့ဒီ website မှာဖော်ပြထားပါတယ်။ဒါမှမဟုတ် Trump လက်ထက်မှာဖျက်ခဲ့တဲ့ရာသီဥတုပြောင်းလဲမှုတိုက်ချက်ရေးဆိုင်ရာပါရီသဘောတူညီချက်ကို American ပြန်လည်သဘောတူညီနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တဲကိုပြန်လည်ဝင်ရေးကိစ္စတွေကိုဘိုင်ဒန်သမ္မတတာဝန်ယူပြီးဂျပန်အတွင်းမှာပဲဆောင်ရွက်နိုင်တယ်လို့သူရဲ့အကြံပေးတွေကပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုစီပြည်ဝင်ခွင့်တမ်းမြစ်ထားတဲ့အမိန့်တွေကိုလည်းဘိုင်ဒန်ကဆိုသိမ်းဖို့အစီအစဉ်ရှိပါတယ်။သမ္မတတည်ကျင်းပွဲကတော့ January 20ရက်နေ့ကျနေဝါရှင်တန်မြို့ပေါ်မှာကျင်းပမှာဖြစ်ပါတယ်။